အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်ကတော့နုပြိုတတ္တာဒုစရာကဏ္ဍကစီစဉ်တင်ဆက်သူတေစာဖြစ်ပါတယ်ကျွန်တော်တို့ရဲ့နုပြိုတတ္တာဒုစရာကဏ္ဍကိုစောင့်မျှော်နားထောင်ပေးကြတဲ့အတွက်သောတာရှင်များအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့နုပြိုတတ္တာဒုစရာကဏ္ဍမှာဒီကနေ့ခေတ်လူငယ်လူရွယ်တွေဘဝတတ္တာအတွက်ခွန်အားဖြစ်စရာစိတ်ခွန်အားတိုးစရာအကြောင်းအရာသင်ခန်းစာယူစရာအကြောင်းအရာလေးတွေကိုကျွန်တော်ကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်ပြီးခဲ့တဲ့ဘက်ကပဲဟေဘရုလူမျိုးစုတစုမှာဖြစ်ပျက်ခဲ့တဲ့လူငယ်လေးတယောက်ရဲ့ဘဝဖြစ်စဉ်ကိုကျွန်တော်ပြောပြပြီးဖြစ်ပါတယ်ဒီအပတ်မှာတော့ကျွန်တော်တို့ကဒီလူငယ်လေးရဲ့ဘဝဖြစ်စဉ်ကိုလေ့လာသုံးသပ်ပြီးတော့ကျွန်တော်တို့ရဲ့ဒီကနေ့လူငယ်ဘဝမှာဘလို့သင်ခန်းစာတွေကျွန်တော်တို့ယူနိုင်မလဲဆိုတဲ့အကြောင်းကိုအတူတူကစဉ်းစားသွားမှာဖြစ်ပါတယ်ကျွန်တော်ပြောပြခဲ့တဲ့လူငယ်လေးအကြောင်းကတော့ရောသက်ဆိုတဲ့လူငယ်လေးတယောက်ရဲ့အကြောင်းပဲဖြစ်ပါတယ်ငယ်ပစဉ်အချိန်တည်းကနေပြီးတော့မိဘနဲ့အတူနေတယ်အကိုတွေကမနာလို့ဖြစ်လို့ဖခင်ကိုညာပြီးတော့ရောင်းစားလိုက်တယ်အဲ့ဒီခါကျတော့သူများတိုင်းပြည်ရောက်လာတယ်အင်စီတယောက်အနေနဲ့ကျွန်တယောက်အနေနဲ့အလုလုကတယ်အဲ့ဒီကမှတစင်တစင်သူ့ဘဝဖြတ်သန်းပုံလေးတွေကိုကျွန်တော်တို့နားထောင်ပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့ဘဝအသက်တာမှာလဲရောသက်လို့ဘလို့များအောင်မြင်မှုစီကိုလှမ်းလျှောက်နိုင်မလဲဆိုတော့ကျွန်တော်တို့စဉ်းစားထားဖို့တော့လိုအပ်မယ်လို့ထင်ပါတယ်ဘာဖြစ်လို့ဆိုရောသက်လေးရဲ့ဘဝအသက်တာမှာသူ့ကိုစပြီးတော့သူဒုက္ခရောက်တဲ့အချိန်သူ့ကိုတဲ့သူ့ကိုကျွံကုန်တယ်လို့ခေါ်တဲ့ဒီအီဂျစ်ပြည်ကိုသွားမယ်ကျွံကုန်တယ်ချိန်မှာရောင်းလိုက်တယ်အဲ့ရောသက်လေးကအီဂျစ်ပြည်ကိုရောက်ပါတယ်ရောက်သွားပြီးကလူများအိမ်မှာသူကတောက်ထူမရခလေးတယောက်အနေနဲ့အလုလုကဒီအချိန်တလားဖြစ်မနှစ်လားဖြစ်မယ်ပေါ့နော်အဲ့ဒီအချိန်တောတွင်းမှာသူ့ရဲ့ဘဝခောက်ချိုးပြောင်းလဲသွားတာလွန်ခဲ့တဲ့နှစ်လားသုံးလားလောက်ကသူ့အဖေအိမ်မှာနေတော့သူကဘရင်အိမ်မှာသူစားချင်တာစားလို့ရတယ်သူလို့ချင်တာလို့လို့ရသူ့အဖေကိုချွဲလို့ရအကူဒီစီမာလဲသူကအနိုင်ကျင့်လို့ရတယ်ဒါမဲ့အခုသူ့အချိန်ညာပြောင်းမယ်ဖြစ်သွားတယ်သူလှုပ်ချင်တာမှန်တမျှကိုသူလှုပ်နိုင်တဲ့အခွင့်သူ့မှာမရှိတော့လူများကခိုင်းတော့ပဲသူလှုပ်ကမဲ့အချိန်ဖြစ်သွားပြီအဲ့တော့ခလေးလေးတယောက်အနေနဲ့အင်ဒီမှာတောက်တူမရလှုပ်မယ်ဆိုရင်တော့လူများတွေကသူ့ကိုဖင်ပုတ်ခေါင်းပုတ်နဲ့စတာနောက်တာအနိုင်ကျင့်တာလည်းရှိမှာဒါပေမဲ့အဲ့ဒီကာလတနည်းနည်းနဲ့3 4 5 6 နှစ်ဖြတ်တန်းတဲ့ကာလတစ်လျှောက်မှာရောသက်ကအင်မတန်ရှည်သောစိတ်နဲ့နော်သူဖြတ်တန်းခဲ့တယ်ဆိုတော့ကျွန်တော်တို့အကြမ်းမြန်ပြီးခံမှန်းလို့ရတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီ4 5 6 နှစ်ဖြတ်တန်းပြီးတဲ့အချိန်မှာသူ့ရဲ့အလုရှင်ဖြစ်တဲ့ထောင်မူကသဘောကျပြီးသူ့ကိုယာရုတိုးပေးတာဟုတ်ဒီအင်စီမှုယာရုဒီအိမ်မှာရှိတဲ့အလုသမားတွေအလုံးကြီးကြက်ကလူဖြစ်သွားယာရုတိုးချင်းခံရတဲ့အတွက်ကြောင့်မို့လို့သူဟာဒီအလုပေါ်မှာကြိုးကြိုးစားစားနဲ့နာခံပြီးလှုပ်ခဲ့တယ်ဆိုတော့ကျွန်တော်နားလည်ရပါတယ်တချို့လူငယ်တွေကပြောတယ်ကျွန်တော်တို့ကတော့အင်မတန်မကိုအခွင့်အလမ်းနှဲပါခဲ့ပါတယ်မြို့ကြီးပြကြီးမှလည်းမဟုတ်ဘူးအင်မတန်ဝေးတဲ့နေရာဒေသမှာနေပြီးတော့ကျွန်တော်တို့အတွက်အခွင့်အလမ်းဟာရောက်မလာခဲ့တဲ့အတွက်ကျွန်တော်တို့ကဘာမှကြီးမားတဲ့လူတယောက်အောင်မြင်တဲ့လူတယောက်ဖြစ်အောင်မစွမ်းဆောင်နိုင်ဘူးလို့စင်ကြေပေးတတ်တဲ့လူတွေရှိပါတယ်ဒါမဲ့ဒီရောသက်လေးရဲ့ဘဝကိုကျွန်တော်တို့ပြန်ပြီးတော့ကြည့်မယ်ဆိုရင် तू ကကျွန်တော်လိုပဲအခွင့်အရေးတွေမရခဲ့ဘူးလို့ပဲကျွန်တော်သတ်မှတ်ချင်ပါတယ်ဒါမဲ့အဲ့ဒီအခွင့်အရေးမရခဲ့ပေမဲ့လို့ तू အခွင့်အရေးကိုရအောင်ရှာခဲ့တာအဲ့ဒီလိုလူများရဲ့အိမ်မှာအိမ်စီတယောက်အနေနဲ့ तू ကစူးစမ်းပြီးလှုပ်ခဲ့တဲ့အရာတွေအနစ်နာခံခဲ့တာတွေတီးခံခဲ့တာတွေသစ္စာရှိခဲ့တာတွေကတောင်းတချင်မှာသူ့အတွက်ကောင်းရာကောင်းကျိုးဖြစ်သွားတယ်ဆိုတော့ကျွန်တော်တို့နားလေရပါတယ်သူရဲ့တိုးတက်တိုးတက်အကြောင်းအောင်မြင်အောင်မြင်ကြောင်းဖြစ်သွားရဲဆိုတော့ကျွန်တော်နားလေရဒါမှမဟုတ်ကျွန်တော်တို့ရဲ့ဘဝတက်တာမှာအခွင့်အရေးဆိုတာကျွန်တော်တို့စီကိုဝုန်းဝုန်းနဲ့ပြုတ်ကြလာမှာမဟုတ်ကျွန်တော်တို့ကရှာမယ်အခွင့်အရေးကိုအဲ့ဒီအခွင့်အရေးကိုကျွန်တော်တို့မရောက်ရောက်အောင်အဲ့ဒီအခွင့်အရေးကိုကျွန်တော်မတွေ့တွေ့အောင်ကျွန်တော်တို့ကရှာပြီးတော့ဖမ်းဆုပ်ပြီးတဲ့အခါမှာကျွန်တော်တို့ရဲ့ဘဝအောင်မြင်မှုစီကိုကျွန်တော်တို့ကလှမ်းနိုင်မှုအရေးကြီးပါတယ်အဲ့လိုလှမ်းတဲ့အခါမှာအဲ့ဒီအခွင့်အရေးကိုရှာတဲ့အခါမှာလည်းပင်ပန်းနာတွေကျွန်တော်တို့လှုပ်ချင်တာတွေမလှုပ်ရတာတွေတီးခါရာတွေတစ္ဆာရှိရတာတွေဟာကျွန်တော်တို့အတွက်အင်မတန်အရေးကြီးရယ်ဆိုတာကိုနားလည်သဘောပေါက်ထားဝင်လို့ပါတယ်အဲ့တော့ပထမအဆင့်အနေနဲ့ရောသက်လေးကဒီအိမ်မှာအလုသမားကြီးတဲမှာတော့ तू ကအကြီးဆုံးဖြစ်သွားတယ်ပေါ့ဒီလောက်နဲ့မရက်သွားဘူး तू အလုမှာ तू ကထပ်ပြီးကြိုးစားတယ်ထပ်ပြီးတော့တစ္ဆာရှိရယ်ထပ်ပြီးတော့တီးခါတယ်အကျွေးရောက်လာပြီးတော့ချောမောလှပတဲ့ကောင်ကလေးတယောက်ကိုထောင်မူရဲ့ဇနီးမယားဖြစ်တဲ့ထောင်မူကတော့နှစ်သက်သဘောကျတဲ့အခါမှာရောသက်လေးကသူ့ရဲ့တစ္ဆာတရားကိုစောင့်ထင်းခဲ့တယ်ဆိုတော့ကျွန်တော်တွေ့ရပါတယ်အလကားလာပေးနေတာပဲယူလိုက်ပါလားခံစားလိုက်ပါလားဘာဖြစ်လို့များအတင်းညင်းနေဦးမှာလဲဒီနေ့ခေတ်ကမှလူတွေဒီလိုမျိုးပြောလိပြောတာရှိရောသက်လေးကတော့အဲ့ဒီအောင်ညင်းခဲ့တယ်ဟာကျွန်တော်မလုပ်ပြရစီနဲ့ကျွန်တော်လုံးဝဒီကိစ္စတော့မလုပ်နိုင်ဘူးဆိုပြီးတော့အဲ့ဒီနေရာနေပြီးတော့ထွက်ပြေးခဲ့တယ်ဆိုတော့ကျွန်တော်တွေ့ရပါတယ် ဒါကြောင့်မလို့ဒီနေ့ကျွန်တော်တို့ရဲ့လူငယ်တွေဘဝအသက်တာမှာလဲကျွန်တော်တို့စီကိုကျွန်တော်တို့ဘဝအတွက်ကောင်းစီတယ်လို့ထင်ရတဲ့အခွင့်အရေးတွေဖော်ဖော်တော်တော်ရောက်လာနိုင်ပါတယ်အဲ့ဒီအခွင့်အရေးတွေဟာကျွန်တော်တို့ကိုဖျက်ဆီးမဲ့အခွင့်အရေးတွေဖြစ်တယ်ဆိုတာသဘောပေါက်ပြီးကျွန်တော်တို့ရှောင်တိန်နိုင်မှုအရေးကြီးပါတယ်လာလိုက်ပါဘယ်သူသိတာမှတ်လို့အခွင့်အရေးလဲရတုံးလေးလှုပ်လိုက်ပါလားကိုယ့်စီကိုရောက်လာတာပဲဆိုရောတက်ကတော့ရှောင်ပြေးခဲ့တဲ့အတိုင်းပဲကျွန်တော်တို့လည်းအဲ့ဒီလိုမျိုးရှောင်ပြေးနိုင်မှုအရေးကြီးပါတယ်ကိုယ်လှုပ်တဲ့အတွက်ထိုက်တန်လို့ရတဲ့အဖို့အခါကိုကျွန်တော်တို့ယူတာပြဿနာမဟုတ်ပြင်မဲ့လေကျွန်တော်တို့လည်းဘာမှမလုပ်ဖဲနဲ့ကျွန်တော်တို့အတွက်ဖော်ဖော်တည်တည်လာပေးနေတဲ့အရာဆိုရင်တော့ကျွန်တော်တို့ဘဝအတွက်အနောက်ရှက်ဖြစ်เสียအကြောင်းဖြစ်တယ်လို့ကျွန်တော်တို့သတိမှတ်ပြီးတဲ့အခါမှာကျွန်တော်တို့ရှောင်ရှားနိုင်မှုအရေးကြီးပါတယ်ရောတက်လေဒီအတိုင်းပဲဒီအမှုရာပေါ်မှာရှောင်ခဲ့ပါအဲ့တော့ပြဿနာဖြစ်ပြီပြဿနာဖြစ်တယ်ဒီမျိုးသမီးကရောတက်ကိုပြဿနာရှာပြီးတော့တက်တည်လို့ပြီးတော့တရားဆွဲတော့ထောင်ကျမာမပြန်ပြီးတော့အယူခံဝင်လို့လည်းမရအောင်အီဂျစ်ပြည်မှာသူကကြုံဖြစ်တယ်တိုင်းတစ်ပါးသားဖြစ်တယ်မတရားမှုအဲ့ဒီမတရားမှုဘာမှလုပ်လို့မရအောင်ခေါင်းငုတ်ခံနေရတယ်เออဒီကောင်တွေတော့ငါ့ကိုမတရားလုပ်သေးတာပဲငါလည်းတခြားလူတွေပေါ်မှာမတရားလုပ်မယ်ခွာဆိုတဲ့စိတ်တက်ကရောတက်မှာမရှိဘူးထောင်ထဲရောက်တယ်သူတို့မတရားလုပ်တယ်เนาะသူ့ချစ်ပြီးတော့ယာလူတိုးပြီးခဲ့တဲ့သူ့ရဲ့တထေးကလည်းသူ့အထင်လွဲတာခံရတယ်သူပြန်ပြီးရှင်းပြလို့မရဘူးဒါပေမဲ့သူမရှင်းပြတော့ရှင်းပြလို့လည်းမရတော့ထောင်ထဲရောက်နေသူလုံးလို့ရတာအဲ့ဒီထောင်ထဲမှာသူကောင်းကောင်းဆက်ပြီးအသက်ရှင်ဖို့ပဲအဲ့ဒီအတိုင်းပဲရောတက်ကလုပ်ခဲ့တယ်ဆိုတော့ကျွန်တော်တွေ့ရတယ်အဲ့တော့ကျွန်တော်တို့ရဲ့ဘဝတက်တော်မှာကျွန်တော်တို့ကဒီကောင်တော့သူတို့တော်ငါ့ဘောမကောင်းသေးရပဲငါလည်းသူတို့ဘောပြန်ပြီးမကောင်းအဲ့လိုမျိုးအသက်ရှင်ကြတယ်ကျွန်တော်ပြောခဲ့ဘူးတယ်နော်ဒီနုပြတတ်တာအတုစရာကဏ္ဍအစီအစဉ်မှာ vicious circle ဆိုတာအဆိုးတန်တရားပါနော်သူကိုယ့်ဘောလာဆိုးလို့ကိုကအဆိုးနဲ့ပြန်တုံးပြန်တယ်ကိုကအဆိုးနဲ့ပြန်တုံးပြန်တော့သူတို့ကကိုယ့်အဆိုးနဲ့ပြန်တုံးအဆိုးနဲ့ဒီအဆိုးဆက်ဝိုင်းနေရကျွန်တော်ဘယ်လိုမှမထွက်နိုင်ဆိုတာတခါကျွန်တော်ပြောခဲ့ဘူးပါဒီသဘောတရားလေးပါဒါပေမဲ့ရောသက်ကချက်ချင်းထွက်တယ်လူများတွေကကိုယ်ကိုလာပြီးတော့အဆိုးနဲ့တုံ့ပြန်တဲ့ခါမှာရောတက်လေးကအဲ့ဒီအဆိုးကိုသူကအကောင်းညင်းတရားနဲ့ပြန်ပြီးတော့တုံ့ပြန်ခဲ့တယ်ဆိုတာသဘောပေါက်နားလည်ရပါတယ်။အဲ့ဒီလိုမျိုးတုံ့ပြန်ခဲ့တဲ့အတွက်ရောတက်လေးရဲ့ဘဝတတာကောင်းတယ်။အဲ့ဒီလိုဖြစ်ပြီးတော့ထောင်ထဲမှာနေနေတဲ့အချိန်မှာဘယင်းစီမှာအမှုထမ်းရတဲ့ဘယင်းအမှုထမ်းနှစ်ယောက်ဘယင်းနဲ့နားလည်မှုလွဲပြီးပြဿနာဖြစ်လို့သူတို့ထောင်ထဲရောက်လာတယ်။သူတို့ရဲ့ပြဿနာလေးကိုရောတက်ကခုန်ညီးပြီးဖြေရှင်းပေးတဲ့ခါမှာတယောက်ကတော့တကယ်ပဲပြစ်မှုထင်ရှားပြီးတော့အသက်ခံရတယ်။နောက်တစ်ယောက်ကတော့ဘယင်းကနေပြန်ခေါ်ပြီးတော့ပြန်လဲမြောက်စားတယ်။ထောင်ထဲမှာရောတက်ကသူတို့ဘောမှာဆက်ဆံခဲ့တာဉာဏ်ပညာရှိစွာနဲ့သူ့ကိစ္စတွေကိုကူညီခဲ့တာကိုဟိုပုဂ္ဂိုလ်ကမမေ့ဘူး။အဲ့တော့အီဂျစ်ပြည်မှာအခက်အခဲပြဿနာတွေပြန်ကြုံပြီးတော့တော့ဘယင်းကနေပေါ့ဒီပြဿနာတွေဘယ်သူဖြေရှင်းနိုင်မလဲလို့မေးတဲ့အခါမှာဒီအရာရှိကကျွန်တော်ထောင်ထဲမှာတွေ့ခဲ့တဲ့လူငယ်လေးတယောက်ဆိုရင်တော့ဒီပြဿနာဖြေရှင်းနိုင်ပါတယ်ဆိုရောတက်ကိုလက်ညှိုးထုတ်ပြတယ်။နော်အခွင့်အလမ်းကရောတက်စီကိုရောက်လာတယ်ရောက်လာဆိုအလကားရောက်လာတာမဟုတ်ဘူးဒီပြဿနာကိုဖြေရှင်းနိုင်လောက်တဲ့ဉာဏ်ပညာတရားကိုလေရောတက်ကလေ့လာထားတဲ့အတွက်ကြောင့်မလို့သိထားတဲ့ရရှိထားတဲ့အတွက်ကြောင့်မလို့အဲ့ဒီတရားနဲ့သူဟာထောင်ထဲမှာကူညီခဲ့တဲ့လူများကိုအဲ့ဒီကူညီလိုက်တဲ့အကျိုးဆက်ကနေပြီးတော့ဒီလူလေးဆိုရင်တော့ကူညီနိုင်မှာပဲဆိုပြီးညှောတဲ့အတွက်ကြောင့်မလို့ဘယင်းရှိတော်မောက်ကိုခါစားရတယ်ဘယင်းပြောပြတဲ့ပြဿနာကိုလေရောတက်ကသူ့ရဲ့ဉာဏ်ပညာနဲ့အကောင်းဆုံးဖြေရှင်းတဲ့အတွက်ကြောင့်မလို့တိုင်းပြည်မှာအကြီးမြတ်ဆုံးမြောက်စားခြင်းခံရတယ်ဆိုတာကျွန်တော်နားလေသဘောပေါက်ကပါအဲ့တော့ကျွန်တော်တို့ရဲ့ဘဝတက်တာမှာလဲရောတက်လေးလိုပဲတစ်ခါကြောက်လို့ရှင်ကျွန်တော်တို့စီကိုအခွင့်အရေးတွေကမရှိတော့ဘူးကျွန်တော်တို့ကဘာမှမလုပ်နိုင်တော့ဘူးအဲ့လိုအခြေအနေမျိုးရှိရဒါပေမဲ့အားမလျှော့ပါနဲ့ကျွန်တော်တို့လှုပ်ရမယ်အလုပ်ကိုကျွန်တော်တို့လုပ်ပါကျွန်တော်တို့မှန်ရမယ်စိတ်ထားကိုကျွန်တော်တို့မှန်ပါကျွန်တော်တို့ရှိရမယ်တစ္ဆာတရားကိုကျွန်တော်တို့ရှိပါအချိန်တန်လာတဲ့ခါမှာကျွန်တော်တို့ကိုစွဲတင်မယ်အခွင့်အရေးတွေကကျွန်တော်တို့ရှိကိုရောက်လာမှာဖြစ်တယ်ဆိုတော့ရောတက်ရဲ့ဘဝတက်တာချက်တန်းပုံလေးတွေကိုကြည့်ပြီးတော့ကျွန်တော်တို့နားလည်သဘောပေါက်လိုက်လို့ရပါတယ်။ဒါကြောင့်မလို့ဒီနေ့လူငယ်လူရွယ်တွေရဲ့ဘဝအသက်တာတွေလဲကျွန်တော်ကတိုက်တွန်းခွန်အားပေးခြင်းပါတယ်။အားမလျှော့ပါနဲ့။တော့မှာပဲနေနေမြို့ပါမယ်နေနေနော်ပတ်စံရှိသည်ဖြစ်စေမရှိသည်ဖြစ်စေကျွန်တော်တို့ကတကယ်လို့ရောတက်ခဲ့သူပဲကျွန်တော်ရဲ့ဘဝအသက်တာကိုယူသားစွာစိတ်နှလုံးသားကိုထားပြီးတော့အဆိုးအဆိုးတိုင်းမတုံ့ပြန်ဘူး။စူးစမ်းမယ်တစ္ဆာရှိမယ်အပင်မှန်းခံပြီးတော့ကျွန်တော်တို့ရဲ့ဘဝတက်တာတွေစူးစမ်းမယ်ဆိုလို့ရှင်ကျွန်တော်တို့ကောင်းမယ်ကျွန်တော်မိသားစုတို့ကောင်းပြီးတော့ကျွန်တော်တို့တိုင်းပြည်အားထားရတဲ့လူကောင်းလူမုံလေးတွေဖြစ်လာမယ်ဆိုတာမလွဲပါဘူးလို့ကျွန်တော်ဒီကနေပြီးတော့ခွန်အားပေးလိုက်ချင်ပါတယ်။ဒါကြောင့်မလို့ဒီကနေ့ရောတက်လေးရဲ့ဘဝအသက်တာကိုကျွန်တော်တို့ကြည်ပြီးတော့ကျွန်တော်တို့လူငယ်လူရွယ်တွေရဲ့ဘဝအသက်တာမှာလည်းရောတက်လေးကဲ့သို့အောင်မြင်မှုပန်းနိုင်ကိုရှောင်လန်းနိုင်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ ဆုတောင်းမေတ္တာပို့တာပေးပါတယ်ကျွန်တော်တို့ရဲ့နုပြတတ်တာအတုဇာကဏအစီအစဉ်ကိုနားဆင်ပေးကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်